မန်နိုင်ငံစီးပွားရေးတိုးတက်မှုဟာ 6.5% ခန့်နှုန်းအထိရှိခဲ့တယ်ဆိုပြီးတော့ပြောထားပါတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲ။ဘယ်လုပ်ငန်းတွေကအဲ့ဒီလိုမျိုးတိုးတက်မှုကိုဖြစ်စေတယ်လို့တွေးရှိပါလဲခင်ဗျ။
အဓိကကဏ္ဍတွေကတော့ကြတော့ဟိုပါပေါ့နော်။တဘာဝတန်ငွေရဲ့နောက်တစ်ခုကကြတော့ဝန်ဆောင်မှုကဏ္ဍနောက်တစ်ခုကဟိုပါပေါ့အင်းဆောက်လုပ်ရေးကဏ္ဍပါ။ဆောက်လုပ်ရေးကဏ္ဍဗမာပြည်ကြီးကတကားဖွင့်လာတော့ဒီမှာရန်ကုန်မှာလည်းကြည့်ရင်လည်းတွေ့ရတဲ့အတိုင်းပဲတိုက်တွေပါတယ်ကုံဆောင်နေတာပေါ့နော်။တဘာဝတန်ငွေကတော့တည်င်းစာမှာလည်းမြင်ရပါအဲ့ဒါကတော့ဗမာပြည်ရဲ့အများဆုံးဟိုပါပေါ့ export ကဏ္ဍဖြစ်ပါတယ်။
ဒီကျွန်တော်တို့ကိုဒီ World Bank ကနေပြီးတော့မှမြန်မာနိုင်ငံကိုဟိုချင်းငွေပြန်ပေးတာရောအကူအညီပြန်ပေးတာရောပြန်လုပ်နေပြီလို့သိရပါတယ်ဆိုတော့အခုလက်ရှိ World Bank ကဒီတိုင်းပြည်မှာဘာတွေလုပ်နေတယ်လဲဆိုတော့ပြောပ
ြပါဦး။ဟုတ်ကဲ့အခုပထမဆုံးလုပ်နေတာကတော့တန်80 million dollar grant နဲ့ရရွာအခြေပြုဖွံ့ဖြိုးရေးစီမံကိန်းလုပ်နေပါတယ် community driven development အတူကတော့ရုံးမှာတော့ CDD လို့ပဲခေါ်ပါတယ်အဲ့ဒီမှာကတော့ဒီနှစ်အတွက်ကမြို့နယ်3မြို့ရွေးပြီးသွားပါပြီအဲ့မြို့နယ်3မြို့ကသူတို့ကိုယ်တိုင်ဘာလိုအပ်ချက်ရှိလဲသူတို့ဘာသူတို့ဆွေးနွေးစီမံပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်နောက်ပြီးနောက်နှစ်ကျတော့လဲနောက်နှစ်5မြို့နယ်ထပ်ပြေးပါမယ်နောက်ပြီးတော့ကျန်တဲ့နှစ်ကတော့စုစုပေါင်းကတော့မြို့နယ်15မြို့နယ်ရွေးမှာဖြစ်ပါတယ်Now project တစ်ခုကတော့ public financial management လို့ခေါ်ပါတယ်အဲ့ဒီမှာက30 million dollar နဲ့လုပ်နေပါတယ်အဲ့ဒါကဘာလဲဆိုတော့အရင်တုန်းက budget system က top down ပဲပေါ့နော်အပေါ်ကနေလာမယ်ပြီးတော့ဟိုတိုင်းနေ data တွေကိုဒီလောက်လို့ပြောပါတယ်အခုကဘယ်လိုလဲဆိုတော့ bottom up planning ဆိုအောက်ကတိုင်းနေ data တွေ UR တွေကအစသူတို့ဘာလိုအပ်ချက်ရှိလဲဆိုပြီးတော့ပြောရတယ်ပြောပြီးတော့မှအပေါ်တင်ပြီးတော့ budget ချပေးတာဆိုတော့ခုတိုင်းနေ data တွေအခု voice ရှိသွားပြီပေါ့နော်စကားပြောလို့ရသွားတယ်ကျွန်တော်တို့ဒီလိုတွေဓာတ်တွေလိုတယ်လို့ထင်ပါတယ်ဟိုတလောတော့ကပဲကချင်ပြည်နယ်မှာရောက်ခဲ့ပြီးတော့လွတ်တော်ကအဖွဲ့တွေနဲ့တွေ့ခဲ့ပါတယ်သူတို့ကိုယ်တိုင်လည်းဒီလိုမျိုးရွက်ရွာတွေကိုစင်းပြီးတော့မေးပြီးတော့တေချာရေးပြီးတော့ဒီ budget ထဲမှာတင်ထားတာဖြစ်ပါတယ
်နောက်တစ်ခုကကျွန်တော်တို့ဒီအခုလက်တလောဘမပြည်မှာရှိတဲ့လူတွေစိုးရိမ်ချက်ကလူငယ်တွေတော်များများကျေးလက်ဒေသလူတော်များများနိုင်ငံခြားရောမလေးရှားတို့ထိုင်းနိုင်ငံတို့မှာအလုပ်သွားလို့ကြတယ်အဲ့ဒီဟာကြီးကရက်မနေဘူးအများအတန်းထွက်နေကြတယ်ဆိုတဲ့အခါကျအဲ့ဒီဟာကကျွန်တော်တို့တိုင်းပြည်ပြည်တွင်းထဲမှာအလုတ်လက်မဲ့များနေတယ်လို့ပြောလို့ရတယ်ပေါ့အလုတ်ကန်ရှာလို့မရအောင်တိုင်းပြည်ကခဏပြောသလိုဝါပန်ပြောသလိုစီးပွားရေးတိုးတက်နေတယ်ဟိုတိုးတက်နေတယ်လို့တော့ပြောတယ်သို့တော်လည်းအလုတ်လက်မဲ့ပြဿနာများနေအဲ့ဒါဘာကြောင့်လဲဆိုတော့အဲ့လိုလူမျိုးတွေမသွားအောင်ဘာနဲ့ထိန်းလို့ရမလဲဘလို့စီးပွားရေးလုပ်ငန်းတွေဒီမှာဖွံ့ဖြိုးဖို့လိုတယ်လို့ထင်တယ်
တခုကတော့ဒီမှာလဲပြောထားတဲ့အတိုင်းပဲပေါ့နော်ဒီနှစ်စီးပွားရေးတိုးတက်သွားတာကအဝိအထည်ချုပ်လုပ်ငန်းနောက်ပြီးဝန်ဆောင်မှုလုပ်ငန်းနောက်ပြီးတော့ construction services ကတိုးသွားတာပေါ့နော်အဲ့ဒီမှာဆိုတော့လူတွေကိုအများကြီး employment လုပ်လို့ရတဲ့ sector တွေပါတခုပြောချင်တာကတော့ policy တွေ rule တွေ regulation တွေကတော့လုပ်နေပြီဒါပေမဲ့ implementation လုပ်ပြီးတော့ချက်ချင်းတော့နေချင်းညချင်းတော့လူတွေချက်ချင်းပြန်လာဖို့တော့မရှိဘူးပေါ့နော်နောက်တစ်ခုကဗမာပြည်ဟိုတလောတော့ကပဲနေပြီးတော့မှသွားတယ် tourism workshopတိချာရေးဆွဲထားပါ tourism master plan ပေါ့နော်နောက်ဘယ်လိုမျိုးလူတွေများလာပြီလူတွေလာလဲဘယ်လိုမျိုးဒါကိုဖွံ့ဖြိုးတိုးတက်မှုလုပ်မလဲဆိုတာစီစဉ်ထားပါအဲ့ sector တခုကလည်းလူတွေအများကြီးကိုအလုပ်ရအောင်လုပ်ပေးနိုင်တဲ့ sector ဖြစ်ပါတယ် tourism ကပေါ့နော်နောက်အဲ့ tourism နဲ့အတူတူဝန်ဆောင်မှုကဏ္ဍလည်းပါလာတော့ tourism ကဝန်ဆောင်မှုကဏ္ဍတွေကိုရောက်သွားတာပေါ့
ဆိုတော့ဒီနောက်နှစ်နဲ့ငယ်3 4 5နှစ်အတွင်းမှာဘယ်လိုလုပ်ငန်းတွေကအဓိကပို့ပြီးတော့ဟိုထုတ်လုပ်မှုပိုများလာမလဲ export market ကိုဘယ်လိုလုပ်ငန်းတွေကပို့ပြီးတော့ဝင်မလဲဝင်မယ်လို့ထင်ဟိုယူဆတယ်ခင်ဗ
ျလောလောဆယ်တော့အဲ့ဒါအတိအကျပြောဖို့ကတော့အရန်ခက်ပါတယ်ဒါပေမဲ့တခုသေးကြအောင်ပြောနိုင်တာတော့လုပ်ငန်းခန္ဓာအများဆုံးပဲဖြစ်ဖို့ရှိပါတယ်ဆိုတော့ဗမာပြည်ကအများကြီးထုတ်လုပ်နိုင်တဲ့ဟာရှိရလေဗမာပြည်မှာကဒီ service center မှာ service sector မှာလည်းအများကြီးရှိတယ်တန်ငွေနောက်ပြီးတော့တဘာဝတယံစာတားလည်းဗမာပြည်ကပေါ့ကျွဲသွားတော့အဲ့ဒါတွေအတွက်ကထုတ်ကုန်မှာအများကြီးရှိပါတယ်
ဆိုတော့ဒီကျွန်တော်တို့ဆင်းရဲတဲ့ဒီမြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာစီးပွားရေးတိုးတက်မှုနှုန်းကိုကြည့်တဲ့အခါမှာ 6.5 ဆိုတာအတော်များတယ်လို့ပြောလို့ရလား
ဟိုတလောတော့ကထုတ်သွားတဲ့ EAP update ပေါ့နော် East Asia Pacific update ထဲမှာတော့မြန်မာပြည်ကအများဆုံးနိုင်ငံတွေမှာပါပါတယ်ဒီအခုအချိန်အတွင်းမှာပေါ့နော်အဓိကကတော့အရင်တုန်းကတရုတ်ပြည်နဲ့ချိန်လို့ရမယ်အခုပြည်ပမှာလည်းတည်တဲ့အတိုင်းအော်ဒီကောင်မီပြန်ပြီးတက်လာပြီပေါ့နော်ဒီချိန်တော့အတွင်းမှာတခြားနိုင်ငံတွေနဲ့ဒီ East Asia Pacific region မှာရှင်တန်တော့ဗမာပြည်ကများပါတယ်